တရုတ်နိုင်ငံပေကျင်းမြို့တော်မှာအခုလက်ရှိကျင်းပနေရဖြစ်တဲ့23ရာစုပိုလာမာဂျီနဲ့ကုံတော်ရဲရဝန်ခပတ်လမ်းမကြီး 1.1 ရို့ဒီလာခန်းကနေမြန်မာနိုင်ငံအတွက်လမ်းပန်းဆက်သွယ်ရေးကုံတွဲစီးပွားနဲ့ရင်းနှီးမြှုပ်နှံမှုအကျိုးစီးပွားကောင်းနဲ့ရနိုင်တယ်လို့တရုတ်မြန်မာရေးအကဲခတ်တွေကတုံ့တက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်နေတဲ့ဒီညီလာခန်းကနေမြန်မာနိုင်ငံအနေနဲ့စီးပွားရေးကုံတွဲရေးအလားအလာကောင်းနဲ့ဆောင်ကျဉ်းလာနိုင်မယ်လို့လည်းမျှော်လင့်ချက်တွေရှိပါတယ်။မဆုမုံကဆက်သွယ်နည်းမြန်းတင်ပြထားပါတယ်။
တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပနေတဲ့23ရာစုပိုလမ်းမကြီးနဲ့ကုန်သွယ်ရေးရဝန်ကပတ်လမ်းမကြီး One Belt One Road ညီလာခံကိုကုလသမဂ္ဂနဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံပေါင်း26နိုင်ငံကတိုင်းပြည်ခေါင်းဆောင်အကြီးအကဲတွေတက်ရောက်နေကြတာပါတရုတ်နိုင်ငံကနေအာရှအရှေ့လယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်လမ်းရေလမ်းတို့နဲ့ဆက်သွယ်မယ်ခေတ်သစ်ပိုလမ်းမကြီးကပတ်လမ်းမကြီးကြောင့်ကမ္ဘာလုံးအတွက်ကုန်တွယ်ရေးအကျိုးအမြတ်တွေရရှိမယ်ဆိုပြီးတော့တရုတ်နိုင်ငံကပြောဆိုထားတာပါတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမ်းမကြီးလို့တင်စားခေါ်ကြတဲ့ကပတ်လမ်းမကြီးကနေလမ်းပန်းဆက်သွယ်ရေးကုန်တွယ်မှုလမ်းကြောင်းတွေပွင့်လာတာနဲ့အမျှမြန်မာနိုင်ငံလိုဒေသရင်းနိုင်ငံတွေမှာလည်းကုန်တွယ်စီးပွားကူးလူဆက်ဆံမှုတွေနဲ့ရင်းနှီးမြှုပ်နှံမှုအဆက်ဆံတွေပိုများလာနိုင်မယ်လို့မျှော်လင့်ထားကြတာပါလမ်းမတွယ်နဲ့ဆက်သွယ်မယ်တရုတ်တို့ရဲ့အဆင့်မြင့်ပိုလမ်းမကြီးကပတ်လမ်းကနေမြန်မာနိုင်ငံအတွက်ရလာနိုင်မယ့်အကျိုးအမြတ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာရေးအကဲခတ်ဒေါက်တာလာကျော်စောကအခုလိုသုံးသပ်ပါတယ
်ဟုတ်တော့ဆန်းစုကြည်နဲ့လည်းသူတို့ agreement တွေသဘောတူညီချက်တွေတော်တော်ကြီးကြီးမားမားတွေလက်မှတ်ထိုးမယ်လို့ဒီပါတယ်ကြည့်ရတာမနေ့ကပြောသွားတဲ့အချိန်မှာတခုတော့ပါတယ်ဟို68နိုင်ငံကားတဲ့ project 900တောင်လက်မှတ်ထိုးထားတယ်လို့ပြောတယ်အဲ့မှာဟိုဗမာပြည်နဲ့ပတ်သက်လို့ပြောသွားတာနှစ်ခုရှိတယ်တခုကဗမာပြည်ရဲ့အဲ့ cyber connectivity internet connectivity ကိုသူတို့တာဝန်ယူနေတယ်ဗမာပြည်ရဲ့ Kazakhstan ရဲ့ Nepal ရဲ့အဲ့သုံးနိုင်ငံကတရုတ်ကအကုန်လုပ်နေတယ်လို့ပြောတယ်နောက်တစ်ခုက renewable energy ပေါ့ solar energy အဲ့ solar energy ကိုသူကစက်တီပါတွေနဲ့သူကလုပ်ပေးပြီးတော့ smart energy လို့လည်းခေါ်တယ်ဗျာ solar energy နဲ့ပတ်သက်လို့ manufacturing အဲ့ဒါတစ်ခုလုပ်နေတယ်နောက်တစ်ခုကလေယာလုပ်ငန်းနဲ့ပတ်သက်လို့တဲ့ဗမာနိုင်ငံဟာအလားအလာအင်တန်ကောင်းနေတဲ့ဘာဖြစ်လို့လဲဆိုတော့တချို့နိုင်ငံတွေကလေယာတွေပါဒီမလုပ်တော့ဘဲနဲ့ industrialize လုပ်လိုက်တော့ပြီးချားသွားပြီတဲ့ဗမာပြည်ကသူ agriculture ကိုလည်းအကောင်းလုပ်နေဆိုရင်ဗမာပြည်ရဲ့အလားအလာတော်တော်ကောင်းနေလို့ပြောသွားတာပဲ
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တက်ရောက်နေတဲ့ဒီညီလာခံကနေမြန်မာနိုင်ငံအနေနဲ့စီးပွားရေးကုန်သွယ်ရေးအလားအလာကောင်းနေဆောင်ကျဉ်လာနိုင်မယ်လို့လည်းမျှော်လင့်ချက်တွေရှိပါတယ်တနိုင်ငံကုန်သွယ်စီးပွားရေးနဲ့ပတ်သက်လို့တရုတ်နိုင်ငံကပညာရှင်အဆင့်အစည်းအဝေးကိုပြီးခဲ့တဲ့ပိုင်းကပဲကိုရိုင်းတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းဝါးရေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ရဲ့အမြင်ကတော့အကောင်းမြင်မျှော်လင့်တယ်လို့မြန်မာတို့အနေနဲ့လိမ္မာပါနက်မှုလည်းရှိဖို့လိုတယ်လို့အခုလိုပြောပါတယ်
ဒီကိစ္စကဘုံမျိုးစုတက်တည်ဖြစ်တယ်လမ်းပန်းဆက်သွယ်ရေးတို့တယ်လီကွန်မိုကရေစီနဲ့အတူစံတို့ဆွေးနွေးပေါ်စည်းဝါးရေးကပုံဆောင်ရမှုတို့ investment and development တို့ဒါတွေအားလုံးကကြိုင်ရင်းတွဲပါလာတယ်အဲ့ဒါမြန်မာနိုင်ငံအနေနဲ့ကျိုးပြန့်အများကြီးရနိုင်ပါတယ်သူများတော့မြန်မာနိုင်ငံကအကျိုးချက်ကိုယူချက်ခံမှာငါဖတ်တာဆိုယူနိုင်ဖို့ဆိုသလိုကိုယ့်ရဲ့အကျိုးကိုလည်းယူချက်ဗတိစ်ဖြစ်အောင်လို့ကျိုးစုဆွေးနွေးနိုင်တဲ့ level တစ်ခုရောက်လို့ဒုစရမှာပေါ့နော်ဆိုလိုချင်တာကမိမိရဲ့စီးပွားရေးပုံစံတိုးတက်ဖို့မိမိကိုယ်တိုင်နိုင်ငံတကာစံရင်းစံညွှန်းနဲ့စိုက်တိုင်းနဲ့ practice တွေနော် ethically ကြောင်းရမယ် mindset တွေကြောင်းရမယ်အဲ့တော့ဒီခရီးစဉ်ကြီးကိုသွားမယ်လမ်းပေါ်မှာတဲခုမဲ့ hotel တွေ tourist center တွေရောက်ဝတ်တဲ့ပစ္စည်းတွေဟို multi border transportation capacity facility တွေကိုပြင်ဆင်ထားဖို့ဒီမှာနိုင်ငံကအခုလည်းစူးစမ်းလုပ်ပါဒီအခြေအနေကြီးကိုခံစားရမယ်
ဒီခေတ်တပိုလမ်းမကြီးကုံတွဲရဝန်းမိတ်ဆက်တဲ့ညီလာခံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာကခေါင်းဆောင်တွေတက်ရောက်နေတဲ့အတွက်မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မြမအရေးဘလို့ဆွေးနွေးနိုင်ခြင်းရှိတယ်ဆိုတာကိုလည်းဒေါက်တာလှကျော်စောကအခုလိုရှုမြင်ပါတယ
်ကုလသမဂ္ဂက Sustainable Development Goals လာလေးဆက်ခွန်နဲ့ချက်ဆိုတာအဲ့ဒီဟာနဲ့ဒီ Belt and Road ကအမီစီဂျစ်ကသာတဲ့အင်ဂျင်နဲ့တော်တော်တူတဲ့အတွေ့အကြုံအဲ့ဒီကရမယ်အခွင့်အရေးကိုဒီနှစ်ခုကစင်ကြိုက်ဖြစ်သွားမယ်ပေါ့ဗျာအဲ့ဒါကြောင့်ပြင်ဗမာပြည်အတွက်လည်းအကျိုးအများကြီးရှိနိုင်တယ်ဥပမာအားဖြင့်ဗမာပြည်ရဲ့ငင်းငိုင်းလေးဖြစ်စဉ်အတွက်နော်ဗမာပြည်ရဲ့ဟိုပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဗမာပြည်အတွက်အမျိုးသားအမျိုးသမီးဂန္ဒီမြညာရေးအတွက်စ ချင်းရဲ့သားပျောက်ရေးအတွက်စီးပွားရေးဆွံ့ကြွေးတခြားဒီအားလုံးအတွက်လက်ဆောင်ကတော်တော်များများအခွင့်အရေးတွေရရှိနိုင်မယ်လို့ထင်ပါတယ်။
ပြောနိုင်ရင်ဘေကျင်းမြို့တော်မှာမေလ14ရက်နေ့နဲ့မေလ15ရက်နေ့တွေထိကျင်းပါမယ်။တခုတည်းသောရဝန်းနဲ့လမ်းမကြီးများဆိုင်ရာညီလာခံထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်နေခြင်းနဲ့တပြိုင်တည်းမှာပဲညီလာခံရဲ့ဘေးဘက်မှာတက်ရောက်လာတဲ့နိုင်ငံတကာကအကြီးအကဲခေါင်းဆောင်တချို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးနဲ့အကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းတီးကြားဆွေးနွေးခဲ့ပါတယ်။သူနဲ့တူလိုက်ပါသွားကြတဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တွေစောင့်လို့ရေးပို့ဆောင်ရေးဆက်သွယ်ရေးနဲ့စီးပွားရေးကုသရေးဝယ်ရေးစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားပြီးတရုတ်မြန်မာနှစ်နိုင်ငံကြားရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေနဲ့ပတ်သက်လို့တီးကြားဆွေးနွေးပြင်မယ်လို့ပြောလင်းရပါတယ်ရှင်။
မဆုမမရှင်